ရှိတဲ့မနေ့ခင်းမှာသောရရှိနေဘေးအန္တရာယ်အတွက်တွေကင်းဝေးကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ31ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမနင်္ဂလာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရတားတွေကိုအကအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်အမေရိကန်ကဖိလစ်ပိုင်နိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးသုံးတန်းပေးအပ်လိုရန်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံအီရတ်မြို့ကကုလသမဂ္ဂရုံးဝန်ထဲတီတောက်ချာနေကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်တိဆုံးတရားရရရှိခဲ့ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လရှိလာပါပြီ။ဒီလိုအခြေအနေမှာဂျန်စီမျိုးဆက်တွေရဲ့အမြင်တွေကဘယ်လိုရှိပါသလဲ
။နောက်ဆုတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့နောက်တလန်ဆုတ်တာရှေ့ကိုနလန်တိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီဒေါ်လာရေးရှေ့ကိုရောက်လာတာလေ။သူတို့ပိုဖိနေလို့ကိုကျွန်တော်တို့ရှေ့ကိုပိုရောက်လာတာဖြစ်တယ
်။ဒီလိုသတင်းတွေနဲ့အတူကချင်ပြည်နယ်ကတိုက်ပွဲအခြေအနေမူဆယ်မြို့မှာလည်းမင်းညကလက်နက်ကြီးတွေပစ်ခတ်မှုရှိတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလူသမားတွေကိုဗစ်ကာကွယ်ဆေးထိုးခွင့်ရတဲ့အကြောင်းတွေကိုလည်းပြောပြအောင်ပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးချုပ်ဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အယက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုလက်ဆဖြောက်ခံရမှုတွေရှိခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးတော့ကုလသမဂ္ဂအသွင်ရေးမှူးချုပ်ယုံကပြောဆိုလိုက်တာပ
ါ Since the military takeover nearly 6 months ago,The violence carried out by security forces has left at least 930
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်လုပ်ရတွေကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်အရသာ930ထက်မနည်းတေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေထောင်ချီရှိပါတယ်။ဒီလိုရက်တွေကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူဖို့လဲမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရုံးရဲ့တွက်ဖက်ပြောခွင့်ရအေဒီကန်နီကိုကပြောဆိုသွားတာပါ။မြန်မာစစ်အာဏာပိုင်တွေကတော့အများပြည်သူအသက်အိုးအိမ်စီးစိမ်ကိုနှောက်ယှက်တဲ့အကြမ်းဖက်တောင်းကျမ်းသူတွေအဖြစ်တုံ့နှုံပြီးတော့နှိမ်နှင်းဖမ်းဆီးနေကြောင်းဥပဒေနဲ့အညီအရေးယူနေကြောင်းတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တာ6လအနီးပါရှိလာပေမဲ့လို့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကိုင်ပဋိပက္ခတွေလည်းဆက်လက်ပေါ်ပေါက်နေတာပါ။နိုင်ငံရေးမတည်မငြိမ်အခြေအနေတွေကြားမှာပဲကိုဗစ်ကာယောဂါကူးစက်မှုတွေလည်းအဆိုးဆုံးအခြေအနေနဲ့ကြုံရရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းပိုင်းကစိုးရိမ်နေကြပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေကြောင့်နိုင်ငံအရှိတောင်ဘက်ပိုင်းမှာနေရစွန့်ခွာထွက်ပြေးနေရသူ3,900ကျော်အထိရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အဲ့ဒီထဲမှာမေလ22ရက်နေ့နောက်ပိုင်းအခြေအနေတင်းမာလာခဲ့တဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်တွေကဒေသခံ3,200ကျော်ပါဝင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုယုံ UNOCHA ရဲ့တောက်ချာနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့နယ်တဝိုက်မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတဲကယာယီခေလုံရေးစခန်းတရားကျော်မှာခိုလုံနေကြတဲ့ပြည်သူ 18,000 ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော့2021ခုနှစ်ကစပြီးစစ်ဘေးရှောင်ဒုက္ခသည် 22,000 ကျော်ရှိနေပြီးယာယီခေလုံရေးစခန်း33ခုမှာနေထိုင်ရသူ 9,000 လောက်ရှိနေပါတယ်။ရခိုင်ပြည်နယ်မြို့နယ်အတော်များများမှာလည်းမိုးကြီးရေရှမ်းဖြစ်နေတဲ့အတွက်လူသေးဆုံးတာတွေလည်းရှိနေပြီးထောင်ထဲချီတဲ့ပြည်သူတွေဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့လည်း UNOCHA ရဲ့အစိုးရကစားမှဖော်ပြထားပါတယ်။2021ခုနှစ်နောက်ပိုင်းအကူအညီတွေအရေးကြီးလိုအပ်နေတဲ့အတွက်ပြည်သူနောက်ထပ်နှစ်တန်းအတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်အောင်ဒေါ်လာ109တန်းရန်မုံငွေကောက်ခံနိုင်ဖို့အရေးပေါ်တုံ့ပြန်နိုင်ကြရေးကြားဖြတ်အစီအစဉ်တစ်ခုကိုရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်ကနေမြန်မာနိုင်ငံအတွက်ဒေါ်လာ 286.5 တန်းတောင်းခံထားပြီးဇူလိုင်29ရက်နေ့အထိရန်ပုံငွေ42ရာခိုင်နှုန်းရရှိထားပါတယ်ဒါပေမဲ့လည်းရန်ပုံငွေ90ကျော်လိုအပ်နေသေးတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
ကုလမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြန်ရအောင်ကုလသမဂ္ဂအလုံးစုံရေးကောင်စီကမြန်မာစစ်တပ်ကိုဖိအားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မ မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတစ်နှစ်တခြားပိုးဆိုးလာပြီးတော့ငတ်မမှုနဲ့ရင်ဆိုင်နေရသူတွေတိုးလာနေတဲ့အတွက်အရေးယူဆောင်ရွက်မှုနေလေလေလှူသေးဆုံးမှုများလေလေဖြစ်နေမယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ် Jeffrey Delarantis ကကြတာပရင်းနေကတတိပေးထားတာပါစစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းစစ်တပ်ရဲ့ဆက်ဆက်ကြမ်းကြုတ်မှုတွေကြောင့်တမကမအောင်မြင်တဲ့အုပ်ချုပ်ရေးအကျိုးဆက်အဖြစ်မြန်မာနိုင်ငံမှာကျန်းမာရေးဆိုင်ရာကပ်ဘေးကြီးနဲ့ကြုံနေရပြီလို့လည်းထောက်ပြခဲ့တာပါမြန်မာအရေးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့ပုံသဘောသူညမှု9ရက်ကိုစစ်ကောင်စီကလေးစားလိုက်နာမှုမရှိဘူးလို့လဲတယ်လာရန်ဒစ်ကပြောဆိုခဲ့ပါတယ်ဧပြီလကောင်ပိုင်းလောက်မှာကျင်းပခဲ့တဲ့မြန်မာအရေးအာဆီယံအစည်းအဝေးကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကဟောင်ကောင်ဖီနစ်သတင်းဌာနကိုမေးလာတော့ကအခုလိုပြောဆိုထားပါတယ
်မူဟာမစ်သဘောတူပါကျွန်တော်သဘောတူစရာအကြောင်းမရှိဘူးနိုင်ငံရေးတည်ငြိမ်အကြမ်းကိုမူတည်ပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်ကိုကျွန်တော်ပြောခဲ့တာ
အာဆီယံအသင်းဖက်ကလည်းမြန်မာအချက်အတဲကိုဖြည့်ရှင်းနိုင်ရေးချမှတ်ထားတဲ့အဲ့ဒီပုံသဘောတူညီမှု9ရပ်ကိုအကောင့်အထည်ဖော်မှုနေကွေးလို့နဲ့ဆိုပြီးနိုင်ငံတကာနဲ့တက်ကြွလှုပ်ရှားသူတွေရဲ့ဝေဖန်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအတည်ပြုလူနာ 9,129 ယောက်သေဆုံးသူ390ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကတောက်ကြနေမှာသတင်းထုတ်ပြန်ထားပါတယ်။တကွဲစမ်းသပ်စစ်ဆေးမှု 14,000 ကျော်ကိုစစ်ဆေးအတည်ပြုခဲ့တာလို့လည်းပြောပါတယ်။အခုနောက်ဆုံးကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကူးစက်သူအတည်ပြုလူနာ 29,460 ယောက်နဲ့သေဆုံးသူက 8,942 ယောက်ရှိပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတိမငြိမ်ဖြစ်လာနေချိန်မှာပဲကူးစက်မြန် Delta မျိုးကွဲအပါအဝင်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်။ကုလသမဂ္ဂဆိုင်ရာဗီတိန်တန်အမတ်ကြီးဘာဘရာဝုဒ်ဝတ်ကလည်းအချိန်မီမတားဆီးနိုင်ရင်မကြာမီတိုင်းပြည်မှာရှိတဲ့လူဦးရေတစ်ဝက်လောက်ရောဂါကူးစက်ခံနိုင်ရကြောင်းကြာတာပရင်းတွေကသတိပေးခဲ့ပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့ဗီတိန်တန်အမတ်ကြီးပြောဆိုသလောက်အခြေအနေမဆိုးနိုင်ဘူးလို့ VOA ကိုပြောထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.13 ညတိုင်းဒိုမီတာ40 kHz 8413ညတိုင်းဒိုမီတာ51 kHz 5805နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်နိုင်ငံဟီရတ်မြို့ကကုလသမဂ္ဂရုံးဝန်ထက်ကိုတောက်ကြနေကရော့ကက်တွေတနတ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့ရဲတပ်ဖွဲ့ဝင်တအူသေးဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂရုံးအဆောက်အဦအဖြစ်အမတ်အသားအထင်ရှားရှိနေတဲ့အဆောက်အဦရဲ့အဝင်ဝါကိုအစိုးရစန့်ကျင်သူတွေကပစ်ခတ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါရယ
် The United Nations in the country condemned in the strongest terms today the attack on our main compound in Herat in which an Afghan
အာဖဂန်ပြည်တပ်ဖွဲ့ဝင်တူတေဆုံးပြီးတော့တခြားလူတွေလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဟီရတ်မြို့ကအဓိကရုံးဝင်ကိုတိုက်ခိုက်မှုအတွေ့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ်လို့ကုလသမဂ္ဂရုံးရဲ့တွဲဖက်ပြောခွင့်ရအေဒီကနီကိုကတောက်ကြတဲ့နယူးယောက်ရုံးချုပ်တွေမှာသတင်းထောက်တွေကိုပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံအခြေဆိုင်ကုလသမဂ္ဂအကူအညီပေးရေးလုပ်ငန်းတာဝန်ခံဒီဘိုရန်လေဝန်ကတော့ဝန်ထမ်းစရာလို့ရအဖြစ်အပြင်းထန်ရှုံချလိုက်ပါတယ်တိဆုံးခဲ့သူရဲတပ်ဖွဲ့ဝင်ရဲ့မိသားစုအတွေ့ဝန်ထမ်းကြောင့်နဲ့ဒဏ်ရာရသူတွေအများဆုံးပြတ်ကွင်းအောင်ဆန္ဒပြုပါတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့လူရက်ကပြောဆိုခဲ့တာပါဥပဒေအရကုလသမဂ္ဂအဆောက်အအုံနဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတတ်ခဲ့တဲ့လူရမျိုးကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာကြောင့်စစ်ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာတတိပေးထားပါတယ်တာလီဘန်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကတော့ဟီရတ်မြို့ကကုလသမဂ္ဂရုံးအတွက်အညံ့ရှိတဲ့ချင်းချောက်မှုဒုံသုံးတရားရှိခဲ့ကြောင်း Twitter ကနေကြေညာထားပါတယ
်အမေရိကန်ပြည်ထောင်စုကမိုဒါနာကိုဗစ်ကပ်ရောဂါကာကွယ်ဆေးသုံးသန်းကိုဖိလစ်ပိုင်နိုင်ငံကိုပေးပို့လိုက်ကြောင်းသမ္မတအေဘီရိုကတောက်ကြာနေကပြောဆိုလိုက်ပါတယ်တောက်ကြာနေကပေးပို့လိုက်တဲ့ဆေးတွေကဖိလစ်ပိုင်နိုင်ငံကိုရှေ့သတင်းပတ်အစောပိုင်းရောက်လိမ့်မယ်လို့လည်းအင်ဂျီရောပြောခွင့်ရသူကပြောပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိရေးကိုဗက်စ်အစီအစဉ်ကနေပေးအပ်ခဲ့တယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုအကူအညီပေးတဲ့အစီအစဉ်ဟာဘာနှောင်ကျိုးမှမပါပဲကမ္ဘာတဝန်းလူထုကျန်းမာရေးရှုထောင့်အရာရောလုံခြုံရေးနဲ့သာယာဝါပြောရေးကိုပါရှေ့ရှုပြီးလုပ်ပေးတဲ့အတွက်ပေးအပ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ ဖိလစ်ပိုင်ကိုအမေရိကန်ကကာကွယ်ဆေးလှူဒန်းတဲ့အစီအစဉ်ဟာနိုင်ငံတနိုင်ငံချင်းအလိုက်ဝယ်ယူလှူဒန်းမှုမှာအများဆုံးဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာလည်းရှိကျပါနေတဲ့အိုလံပစ်အားကစားပွဲမှာကိုဗစ် -19 ရောဂါကူးစက်မှုနည်းနေတဲ့များနဲ့အောင်အကောင်ဆုံးလုပ်ကိုင်းနေပေမလို့ပလုံးဝပုံမကူးနိုင်တဲ့အခြေအနေမျိုးဆိုတာမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဂျပန်နိုင်ငံနဲ့အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC တို့ကလည်းပုဂ္ဂိုလ်ဆက်မှုနဲ့အောင်အကောင်ဆုံးကြိုးပမ်းလုပ်ကိုင်နေတယ်လို့ WHO ဖက်ကလည်းအိုလံပစ်ပွဲကျင်းပဖို့တလျှောက်လုံးထောက်ခံလာပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဂျနီဗာမြို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တိုကျိုအိုလံပစ်ပွဲကျင်းပနေတာတဲ့သတင်းသဘက်ထဲရှိလာချင်းပုဂ္ဂိုလ်ဆက်မှုစံချိန်တင်မြင့်တက်လာတဲ့အတွက်ကိုဗစ်အရေးပေါ်အခြေအနေကိုနောက်ထပ်သေးတာလေးခုမှပါတိုးချက်သတ်မှတ်လိုက်ချိန်မှာပဲ WHO ရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။
ဂျပန်နိုင်ငံတိုကျိုအိုလံပစ်အားကစားပွဲမှာတောက်ချန်ဒီကမီတာ1000အပြေးပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားဆယ်လီမွန်ဘာရက်ကကမ္ဘာ့ဆန်ရင်သစ်တင်ကရွှေတံဆိပ်ဆုရရှိသွားပါတယ်။အသက်22နှစ်ရှိဘာရက်ဟာ28မိနစ်43ဒသမ2နှစ်စက္ကန့်နဲ့ပန်းဝင်လာပြီးသူ့အရင်ကယူကန်နိုင်ငံသားအပြေးသမားယောရှုဝါချက်တက်ကီတင်ထားတဲ့28မိနစ်43ဒသမ63စက္ကန့်စံချိန်ကိုကျော်လွန်သွားပါတယ်။ယူဂန်ဒါအပြေးသမားကတော့ငွေတစိမ့်စုပဲရရှိပါတယ်။ဒီပြိုင်ပွဲမှာနောက်ထပ်ယူဂန်ဒါအသက်15နှစ်အရွယ်အငယ်ဆုံးအိုလံပစ်အားကစားသမားအဖြစ်ဘရာဇီးနိုင်ငံရီယိုအိုလံပစ်မှာမီတာ5000အပြေးပြိုင်ပွဲဝင်ခဲ့ပြီးတဲ့ဂျက်ကော့ကီလစ်ကိုကတော့ဒီပြိုင်ပွဲမှာ28မိနစ်43ဒသမ88စက္ကန့်နဲ့ကျေးဇူးစိမ့်စုပဲရရှိခဲ့ပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်းထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှပထမဆုံးနားဆင်ရမှာကအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ6လပြည့်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းဆက်ရှိနေသေးတယ်ဆိုပေမဲ့အစောပိုင်းလာရီတုံးကလို့ကြေကြေလောင်လောင်နဲ့လူအများအင်တိုက်အားတိုက်ပါဝင်တဲ့လှုပ်ရှားမှုတွေတော့တိတ်မတွေ့ရတော့ပါဘူးကိုဗစ်တတိယလှိုင်းတန်းအကြီးကျယ်ခံနေရတဲ့အတွက်လဲစစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအားလျော့သွားတာလို့လေလာသူတွေကသုံးသပ်ပါတယ် AFP သတင်းဆောင်ပါဖို့အခြေခံပြီးဦးသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်6လအတွင်းစစ်တပ်ဘက်ကရင်အားသုံးဖြုတ်ခွဲမှုတွေနဲ့ဖမ်းဆီးမှုတွေကြားမြန်မာ့နေဦးဒီမိုကရေစီလှုပ်ရှားမှုအာမတန်မန်လျှော့တဲ့အခြေအနေကိုရောက်သွားပြီလားဒါမှမဟုတ်ခြေကုံလက်ပန်းကျသွားပြီလားလှုပ်ရှားမှုရေချိန်တက်ကြအပေါ်မှာမေကွန်းထုတ်သူတွေရှိပါလေ။လမ်းမပေါ်ကအာဏာသိမ်းမှုစတင်လှုပ်ရှားမှုတွေကတော့အတန်တိတ်မသွားသေးပါဘူး။နာကြီးချက်တွေကကြောက်စိတ်ကိုကြော်လွှားခဲ့သလိုဒီလှုပ်ရှားမှုဟာနောက်ဆုတ်သွားမှာမဟုတ်ဘူးလို့လူငယ်မျိုးဆက်သစ်တွေကပြောဆိုနေကြပါလေ
။နောက်ဆုတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်နောက်တလန်ဆုတ်တာရှေ့ကိုနလန်တိုးဖို့ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီဒေါ်လာရေးရှေ့ကိုရောက်လာတာလေသူတို့ပိုဖိနှိပ်လို့ကိုကျွန်တော်တို့ရှေ့ကိုပိုရောက်လာတာဖြစ်တယ်
ဒါပေမဲ့လည်းကိုဗစ် -19 ရောဂါကူးစက်မှုတွေနဲ့နိုင်ငံသတင်းတွေကိုလူအများအာရုံစိုက်လာနေကြပြီးဒီမိုကရေစီတဲ့အောက်ဆီဂျင်ရဖို့ကမြန်မာပြည်သူတွေရင်ဆိုင်ရတဲ့လက်တွေ့အခြေအနေတခုဖြစ်လာပါတယ်။ကာယောဂါကအာနာဖီဆိုင်ရေးလှုပ်ရှားမှုပုံစံကိုပြောင်းလဲသွားခဲ့တယ်လို့လူခွေစောင့်ကြည့်လေးလာရေးဖွဲ့ကမြန်မာနိုင်ငံဆိုင်ရာသုတေသီမန်နီမောင်ကသုံးသပ်ပါတယ်။
We know that there's still resistance happening and we certainly know that there's guerrilla.
ဆန့်ကျင်တဲ့လှုပ်ရှားမှုတွေဆက်ရှိနေတာမျိုးတွေမှာပျောက်ကြားလှုပ်ရှားမှုတွေရှိနေတာကိုကျမတို့သိပါတယ်။နေတိုင်းလိုလိုဆန္ဒပြမှုတွေရှိပါတယ်။ပောက်ကွဲမှုအသေးစားလေးတွေလည်းမျိုးတွေထဲမှာကျမတို့ကြားနေရပါတယ်။ဒါကလူတွေအရှုံးမပေးဘူးဆိုတာပြနေတာပါ။ဒါပေမဲ့အရင်တုန်းကလိုအစာပိုင်းတုန်းကလိုအုံလိုက်ကျင်းလိုက်ကြဲကြဲလောင်လောင်တော့မဟုတ်ပါဘူး။လူတွေကလည်းပင်ပန်းနေပြီလေ။အခုက6လတောင်ကြာလာပြီ။လူတွေရဲ့စီးပွားရေးအရာရောဆက်ပြီးလုပ်နိုင်တဲ့အခြေအနေမရှိဘူး။နောက်လူတော်တော်များများကလည်းဖျားနာနေကြပါတယ်။
မြမရေ30သူတချို့ကတော့စစ်ကောင်စီဟာသူ့ရဲ့ဖိနှိပ်ရေးရန်တရားကိုခိုင်မာအောင်ကတ်ရောဂါကိုလက်နက်သဖွဲ့သုံးချနေတယ်လို့ဝေဖန်ပါတယ်စစ်ကောင်စီဘက်ကလည်းသတင်းမားတွေကိုမယုံဖို့နဲ့ရောဂါကုသရေးနဲ့ကာကွယ်ရေးကိစ္စတွေကိုထိအောင်ဆောင်ရွက်နေတဲ့အကြောင်းလူတွေကိုကာကွယ်ဆေးတွေထိုးဖို့တိုက်တွန်းပြောဆိုနေပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးရမှာလူတွေရဲ့ပူပေါင်းမှုညှော်မှန်းတော့မရဘူးလို့လူခွေရင်စောင့်ကြည့်လေလာရေးအဖွဲ့ကmanning mong ga pyo ba le
what i've been told by many of the people who i've spoken to is that
jamane saka pyo phit de lu re tor tor myan myan ga sit tat ne patat de lu re si ga jamma ye ku da bu aku nyi yu ya da ne sa yin အသေးပဲခံလိုက်တော့မယ်ဆိုပြီးပြောကြပါတယ်။ကာကွယ်ဆေးထိုးတဲ့ကိစ္စမှာလည်းလူတော်တော်များများကဒီတိုင်းပဲတုံ့ပြန်နေတာတော်တော်လေးကိုစိုးရင်စရာကောင်းပါတယ်
။စာကျင်လှူရှားတဲ့လူငယ်တွေကတော့စစ်တပ်ဟာတိုင်းပြည်ကိုတည်ငြိမ်အောင်ထိန်းသိမ်းနိုင်စွမ်းမရှိဘူးလို့ထောက်ပြပြောဆိုကြပါတယ်။တိုင်းပြည်လုံးအောင်ကြွားတဲ့လူထုလှူရှားမှုရေးပေါ်လာနိုင်တယ်လို့လည်းအခိုင်အမာယုံကြည်နေကြပါတယ
်။ဒီအိမ်မှာနေပြီးတော့တည်ဖို့ပဲထိုင်ဆောင်မလားဒီတိုင်ရင်နဲ့ပဲတည်မလားဆိုတော့စိတ်ဓာတ်မျိုးအဲ့လိုအနေထားတရက်မျိုးရောက်လာတဲ့အခါမှာလူလူတရက်လုံးဟာရရလန်းလန်းကန်ဆွဲပြီးတော့မှအိမ်ထဲကနေအိမ်ပြင်ထွက်ပြီးတော့မှတနက်ကိုရင်မောင်းတမ်းပြီးတိုက်လာနိုင်မဲ့အနေထားမျိုးရောက်လာလိမ့်မယ်လို့ပဲအဲ့လိုမျိုးပဲခံယူထားတွေးထားရပါမယ
်စစ်တကာနာသိန်းနာ6လကြာလာတဲ့အချိန်မြန်မာနိုင်ငံမှာတန်းနဲ့ချီတဲ့ပြည်သူတွေဒီဒုက္ခရောက်နေပြီးရောဂါကဆူကြီးပြင်းအစားအသောက်ရှားပါးတဲ့အငတ်ဘေးအန္တရာယ်ကိုရင်ဆိုင်ရနိုင်တဲ့ဆိုတော့ကုလသမဂ္ဂဖွဲ့စည်းတွေကသတိပေးပြောဆိုနေပါတယ်။ဒါ့အပြင်လည်းမြန်မာနိုင်ငံရဲ့ကိုင်တွေရမှာနိုင်ငံတကာမှာလည်းသဘောထားကွဲလွဲမှုတွေရှိနေပြီးကုလသမဂ္ဂကစိုးရင်ပူပန်ကြောင်းကြီးညာချက်တွေထုတ်ပြန်နေချိန်မှာပဲပြည်သူအများစုအတိဒုက္ခနွံ့နေပြီးအဖတ်စင်မရတော့တဲ့အခြေအနေရောက်သွားမှာကိုသုံးသပ်သူတွေသတိပေးနေကြပါတယ်။နိုင်ငံရေးဖိနှိပ်မှုအကြမ်းဖက်မှုနဲ့လက်နက်ကင်တိုက်ပွဲတွေကြားစစ်ဘေးဒဏ်တွေအပြင်သဘာဝဘေးဒဏ်နဲ့ရောဂါကူးစက်မှုဘေးဒုက္ခတွေကိုပါမြန်မာပြည်သူတွေရင်ဆိုင်နေရတာပါမြန်မာနိုင်ငံရေးမှာကုလသမဂ္ဂဘက်ကရေးယူဆောင်ရွက်မှုတွေနှောင့်နှေးမှုတွေကြံ့ကြာလေးလေးသိဆုံးတဲ့လူရေးအတွက်ပုံများလေးလေးဖြစ်မှာမို့ထိရောက်အောင်ရေးယူဆောင်ရွက်ဖို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအလွတ်တော်ဆွေးနွေးပွဲမှာအမေရိကန်သံတမန် Jeffrey Delorentis ကပြောဆိုသွားပါတယ်မြန်မာနိုင်ငံရေးနဲ့ပတ်သက်ရင်နိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးတာဝန်တွေကိုထမ်းဆောင်ဖို့လုံခြုံရေးကောင်စီဘက်ကပြက်ကွက်နေစေပဲဖြစ်တဲ့အကြောင်းဝေဖန်ပြောဆိုသွားပါလေခင်ဗျာ
။ဦးသိန်းထိုက်ဦးပြောပြသွားတာပါခင်ဗျာ။အာနာသိန်း6လပြည့်တင်ပြချက်ကနေကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကချင်ပြည်နယ်မိုးကောင်းနဲ့ကာမိုင်းကြားကစစ်စရေးဂိတ်ကို KIA ကမနေ့မနေ့အစောပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့ဝိုင်းမော်အခြေစိုက်စစ်ကောင်စီတိုင်ရင်းကိုလည်းမနေ့ညပိုင်းကတိုက်ခိုက်တာတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝိုင်းမော်တိုက်ခိုက်မှုမှာတော့မိနစ်40ကြာအပြန်အလှန်ပစ်ခဲ့တာရှိပြီးအရသာတူလက်နက်ကြီးကြီးထိမှန်သေးဆုံးပါတယ်ကချင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညံကပြောပြမှာပ
ါ COVID-19 ကပ်ရောဂါပြန့်ပွားနေချိန်မှာပဲဒီရက်ပိုင်းကချင်ပြည်နယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်ကြာတာပရီးနဲ့တောက်ကြာနှစ်ရက်အတွင်းအနည်းဆုံး3နေရာလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါမိုးကောင်းနဲ့ကာမိုင်းအကြားကစူပေါင်းစစ်စရေးဂိတ်ကိုဒီနေ့မနက်3နာရီကျော်လောက်မှာ KIA ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတို့က VOA ကိုပြောပါတယ
်3နာရီခွဲပတ်ဝန်းကျင်လောက်ပါရှင်ကားမိုင်းနဲ့မိုးကောင်းကြားဆိုမယံဆောင်ခဲ့ပါရှင်အဲ့ဒါစုပေါင်းခဲ့ပါရှင်ဟုတ် KIA ဖက်ကဒီဂိတ်ကိုလာပစ်တာပေါ့ဂိတ်မှာရဲရောစစ်သားရောရှိတယ်ဆိုတော့လေဟုတ်အဲကျမတို့သိရသလောက်တော့အထိကိုက်တော့မရှိဘူးရှင်သူပတ်ဝန်းကျင်မှာပဲဒီလက်နက်တွေတကြတယ်လို့ပဲသိရတာရှင်ဟုတ
်ဂျာတာရီနဲ့ညာပိုင်းကလည်းဝိုင်းမော်မျိုးအခြေဆိုင်ခလာရ58တက်ရင်ကို KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မိနစ်40ကြာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့ဒေသခံတို့ဦးလက်နက်ကြီးကြီးထိမှန်သေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတို့ဦးကပြောပါတယ
်58တက်ရင်မှာဖြစ်တာ6နိုင်ကျော်တော့ပေါ့မနေ့ကဟုတ်ပါမနေ့ကအဲ့ဒါမနေ့30 40လောက်တော့ပြန်လာပြတဲ့သဘောရှိတယ်ဝိုင်းမော်ကမောင်အောင်လီပေါ့အဲ့ပြောတာဆုံးသွားတာဟုတ်တယ်ရတာပေါ့ရတာပေါ့အဲ့မနေ့ကအဲ့မှာလက်နက်ကြာလာတော့အဲ့မှာဆုံးသွားလို့ပြောတာ
ဒေဆုံးသားသူဟာခလာရ58အနီးလပန်ရွာအနီး KEB ကုမ္ပဏီမှာတာဝန်ထမ်းဆောင်နေချိန်မှာလက်နက်ကြီးထိမှန်ဒေဆုံးသွားတာပါဒေသတွင်သတင်းမီဒီယာတွေကတော့ဒီတိုက်ပွဲမှာအပြန်အလှန်ပစ်ခတ်တာတနအီနီးပါးကြာမြင့်ကြောင်းနဲ့ခလာရ58ဘက်ကထိခိုက်ဒေဆုံးသူများပြားကြောင်းဖော်ပြထားပေမဲ့လည်းတိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကတော့နှစ်ရက်အတွင်းအ ਨੇ ဆုံးတိုက်ပွဲ3ချိန်ဖြစ်ခဲ့ကြောင်းအခုလိုပြောပါတယ်
ဒီနေ့အတနာရီခွဲချီတော့မှာလီလူလမ်းပေါ်တော့အဲ့ကလမ်းပေါ်ကမရံကထောင်ဆိုတဲ့ဒီစကားစာဂိတ်ပေါ်တော့အဲ့မှာဝန်တက်တဲ့ဒီဖြစ်တည်ရှိပါတယ်။ဒီကတော့ဒီမိုးကောင်းစကားစာရုံးကဲမှာလည်းဒီခေတက်ကလည်းလည်းနေ့ချင်းနဲ့လမ်းပစ်တဲ့ဖြစ်တည်ရှိပါတယ်။ဒီကဆေးနာရီကျော်ချင်းတော့မှာဒီဝိုင်းမော်မှာရှိတဲ့စကားစာရဲ့ဒီအမှန်90ရှိတဲ့ညာဒီဖြေတက်ကနေဝင်တာရှိပါတယ်။ဒါသူတို့လည်းပြန်မှကုကံတိုက်ခိုင်းမှာပြည်တယ်တနင်္ဂနွေကျတော့လို့ပြရပါလား။အဲ့ဒါပါပဲ။အတိတ်ကမှဒီကြီးကြီးတဲ့ပွင့်ကြီးဖြစ်တာတော့မဟုတ်ဘူးပေါ့
။ပြီးခဲ့တဲ့ရက်တွေမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်အကြားပြည်တော်စုလမ်းမပေါ်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တရင်96အခြေဆိုင်ရာမုံကိုဒေသဘက်မှာလဲစစ်ကောင်စီတပ်နဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းလဲပြောပါရယ်စစ်ကောင်စီဘက်ကိုဒီတိုက်ပွဲဖြစ်စဉ်နေနဲ့ပတ်သက်ပြီးမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့လဲဆက်သွယ်လို့မရခဲ့ပါဘူးဒီရပိုင်းနေအတွင်းမှာစစ်ကောင်စီဘက်ကအေယာဝတီမြစ်ကြောင်းကနေတင်ကားတန်ကြက်ကာရင်တွေကိုဗမော်မျိုးကိုပို့ဆောင်နေကြောင်းသတင်းတွေထွက်ပေါ်နေသလိုမိုးမောက်ဒေသဘက်မှာလဲလူလက်နက်ရိတ်ခါဖြစ်တင်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါဗျ။ဒေသခံတွေကတော့ဒီလိုအင်အားဖြစ်တင်းနေတာကြောင့်လိုင်ဇာဘက်မှာမကြခင်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းခန့်မှန်းထားပါတယ်ခင်ဗျာ
။ကိုညင်းညာတင်ပြသွားတော့ပါခင်ဗျာ။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်မှာအခုလိုတိုက်ပွဲဖြစ်နေသလိုမျိုးပဲရှမ်းပြည်မြောက်ပိုင်းမူဆယ်မြို့စွန်တောက်ကြနေညာပိုင်းကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်မှုတချို့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေချိန်နေဆန်းမျိုးဖြစ်တဲ့မူဆယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအခြေအနေကိုတင်ပြသွားမှာပါမူဆယ်မျိုးအပြင်ဘက်ဆက်မှုဇုံမှာဇူလိုင်30ရက်တောက်ကြနေည8နာရီကျော်အချိန်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့အတန်းတွေကြားခဲ့ရပြီးဘယ်လက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့မူဆယ်မျိုးကန်တူကပြောပါတယ
်စစ်တာကတို့တမျက်ကြီးရင်းနဲ့ရောကျွန်တော်တို့ပြစ်နေတာတောက်ဆက်ကြားနေရတယ်စစ်တာကတို့ပြစ်တဲ့ချင်းတို့တက်တက်ကြည့်ကြပါဦးနော်နိုင်ပေါ့25မြေအဲ့ဒါအဲ့ဒါပဲရှိနေတယ်ပြည်မီယာကမူဆယ်ကျွန်တော်တို့ရဲ့ဘာလဲစက်မှုပေါ့အဲ့ဒီပဲချမ်းတယ်အဲ့ဒီဘောက်ကြားနေကြအဲ့ဒီချမ်းတော့မပြစ်နေရတာအဲ့ဒီစက်မှုကဟောမှာဆိုရင်ကျွန်တော်တို့ဒီ GIA နဲ့ GNL ရဲ့သူ့ရဲ့တချို့နေနေပေါ့အဲ့ဒီတက္ကသိုလ်နေတာမဖြစ်ပါဘူးလုံးဝတားကနေမော်ဒီနော်အဲတော့ကမန်ဒီကအဲ့ဒါအဲ့ဒါ CIA နဲ့ချစ်ဖို့ကိုများတယ်ဗ
ျမြို့ကန်ပြောသွားသလို KIA ကချင်လက်နက်ကင်တပ်ဖွဲ့နဲ့ဖြစ်ပွားတဲ့တိုက်ပွဲဟုတ်မဟုတ်သိရအောင် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးအခုပြစ်ခတ်မှုဖြစ်တဲ့နေရာနဲ့တိတ်မဝေးတဲ့ဒေသဟာကချင် KIA တောင်းပလောင် TNL တိုင်းသားလက်နက်ကင်တွေထိန်းချုပ်ရာဒေသလည်းဖြစ်တယ်လို့ပြောထားတာကြောင့်TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာအိုက်ကျော်ကို VOA ကဆက်သွယ်မေးမြန်းရမှာသူတို့တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးလို့ရှင်းပြပါတယ
်။ဟုတ်ကဲ့ဒီကျွန်တော်ဖွဲ့ရတာတိုက်ပွဲဖြစ်ပွားမှုတော့မရှိဘူး။အဲကျွန်တော်ဒီစောင်းတီးရတော့ဒီမူဆယ်မြို့ရဲ့ဒီကစမှုဆောင်ဟိုဘက်ကနော်ဒီဆိုဟိုဘက်ဒီမမိုင်းရွာနဲ့နေနေတော့အ
ဲ့နာကအစိုးရတပ်နဲ့နေတာလားဘလို့သဘောပါလဲပုံမူ
အဲမှာလို့ဆိုရတတ်တယ်မရှိဘူးတို့ဒီကခရိုင်ရတော့ရည်စခံတယ်မျိုးချတာရှိတယ်ပြည်သူစစ်တွေပုံမှန်ဒီကျေစခံပုံစံမျိုးရှိတယ
်ပြည်သူစစ်နဲ့အစိုးရတပ်နဲ့ပေါင်းပြီးတော့ကျင်းစခံချတယ်အဲ့လိုလား
အဲကျေစခံပုံစံအဲ့လိုပုံစံမျိုးပဲ
ဘယ်ဖွဲ့တွေဖြစ်တိုင်းတယ်လို့သုံးသပ်လို့ရလဲပုံမှုတို
့အဲမဖြစ်သဘူးလားဟာကျွန်တော်မူဆယ်မာရခန်းနဲ့အဲ့လိုဖြစ်ခံမှုတွေဖြစ်တယ်ဟောနောက်ဘယ်ဖွဲ့စလားဆိုတာခဲ့တယ
်လူအသေးပြောက်ပါညာကြားရသေးလား
အမကြောက်ဘူးခင်
ဗျ။ဦးစယ်မျိုးကပြစ်ခတ်မှုသတင်းနဲ့ပတ်သက်လို့မြမဆရာနာပိုင်နေဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့တောက်ကြနေတဲ့ရဲထဲမှာပဲ KIA ကချင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမိုးကောင်းနဲ့ကာမိုင်းမျိုးကြားလီဒိုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA က VOA ကိုအတည်ပြုပြောကြားထားပါတယ်။မြမနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြသူတွေကလက်နက်ကင်ဆန့်ကျင်တာတွေတိုင်းဒါလနဲ့ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းတကြောပြန်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ
ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
လူလူမိတ်ဆွေအစီအစဉ်ကိုလည်းစောင့်မျှော်ရှုစားကြပါအောင်ခင်ဗျာ။သောရရှင်နေအခုကြည့်ရှုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းတိုက်ရိုက်ထုတ်လွှင့်မှုတွေပဲဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မလေးရှားဘက်ကိုသွားကြည့်ရအောင်ပါ။မလေးရှားနိုင်ငံမှာမြန်မာအပါအဝင်နိုင်ငံသားရွှေပြောင်းအလို့သမားတွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါပြီ။အဲ့ဒီထဲမှာကုလသမဂ္ဂရဲ့အသိအမှတ်ပြုဒုက္ခသည်အထောက်အထားကရှိသူတွေနိုင်ငံကူးလက်မှတ်တက်တန်းကုံဆုံးနေသူတွေကိုပါဇူလိုင်လကစပြီးတော့ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မအေးမာကတင်ပြပါမယ
်မလေးရှားနိုင်ငံမှာတနေ့တခြားကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်လာနေချိန်မှာပဲမလေးရှားအစိုးရကနိုင်ငံတွင်းကနိုင်ငံသားလူသမားတွေနဲ့ဒုက္ခသည်အဖြစ်ကုလသမဂ္ဂကအတိမတ်ပြုလက်မှတ်ကိုင်ဆောင်ထားသူတွေကိုအွန်လိုင်းကနေမှတ်ပုံတင်ခိုင်းပြီးကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာအလို့သမားရေးကူညီလှုပ်ရှားသူတူဦးဖြစ်တဲ့ဦးတီယာမောင်မောင်ကအခုလိုပြောပြပါဗျ။
တချို့ဆိုလို့ရှိရင်3ရက်လောက်နေလို့ရှိရင်အဲ appointment ဖြစ်ပြီးဈေးအချိန်ဈေးနေရာမှာထိုးရပါမယ်ဆိုလို့ရှိရင်ကျွန်တော်အဲ့လိုသွားထိုးရတယ်။ထိုးတဲ့အခါမှာကျွန်တော်တို့လက်ထက်မှာဟို passport စာအုပ်ရှိရဲဆိုတာဆိုဟို work permit မရှိတဲ့သူတို့ကအဝပမင်းကြီးကိုမထိုးပေးဘူးဆိုတဲ့ဟာမျိုးလည်းမရှိဘူး။ဒါကျွန်တော်ကဒီစာအုပ်ကလေးပြလိုက်တာပေါ့နော်။အတချို့ဆိုမိတ်တူလေးနဲ့တွားတယ်ပေါ့။ဒါတက်တန်းသေးတာမသေးတာကိုအဓိကမရှိဘူး။နာမည်နဲ့ passport number တိုက်ကြည့်လိုက်လို့ရှိရင်ဒီလူမှန်နေဆိုရင်တွားထိုးပေးလိုက်တာပဲ။တပြားတစ်ချက်မှမပေးရမယ်နဲ့သူတို့အခမဲ့ထိုးပေးနေတာ။ UNHCR ကင်နာကတ်ကကင်ထားတဲ့သူတွေလည်းသူတို့လည်းထိုးပေးတယ်။
အခုလာတရနေ့ကစပြီးကာကွယ်ဆေးကိုလူတိုင်းကလင်းလင်းမြန်မြန်ထိုးနိုင်ဖို့လူအများတွာလာလွယ်ကူတဲ့နေရာတွေမှာကာကွယ်ဆေးထိုးနိုင်ဖို့ကိုလည်းနှိုးဆော်ထားတယ်လို့လည်းပြောပြပါတယ်
။သူကတရနေ့ကစပြီးတော့ကြိုက်တဲ့နေရာပေါ့နော်နှိစက်ရနေရာတွေမှာထိုးဖို့လည်းသူတို့တိုက်တွန်းထားတယ်။ဝပမင်းရှိသည်ဖြစ်စေမရှိသည်ဖြစ်စေတရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေပါလေအကုန်လုံးသူတို့ထိုးပေးဖို့အစီအစဉ်လုပ်ထားပြီးသွားပြီ။ဒီဝပမင်းမရှိတဲ့လူနည်းစု၄-၅ယောက်ကလေးမထိုးလိုက်တာနဲ့ကျန်တဲ့လူတွေဖြတ်ပြီးကူးသွားမှာလို့ပါဆိုဒါတို့ကသူတို့ကစိုးရိမ်ကုန်ရပါတယ်။
မလေးရှားနိုင်ငံမှာလည်းနေ့စဉ်ကူးစက်သူ1000ကျော်ထိမြင့်တက်လာနေပါတယ်။တနိုင်ငံလုံးအနှံ့ကိုဗစ်အတည်ပြုလူနာကတော့တန်း 9,800 ကျော်ရှိနေပြီးသေဆုံးသူကတော့ 8,925 ယောက်ရှိကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
်။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့မနက်ခင်းပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်ကိုကျွန်တော်တို့ရုပ်သံအဖြစ်နဲ့ပါထုတ်လွှင့်နေအောင်ကျွန်တော်ဇွန်လဇန်ပိုင်းကနေစပြီးတော့ကြိုးပမ်းလာခဲ့တာဖြစ်ပါတယ်ခင်ဗျာဒီမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နှီးပညာသုတဆုံလင်အမေရိကန်တခွင်စတာတွေကိုနားဆင်ရတော့မှာပ
ါ View American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American Tan ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12133ည line meter 40 kHz 4813ည line meter 51 kHz 5805နဲ့ line meter 190 kHz 1505ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
အဲ့ဒီအောက်ဆီမီတာလို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်အဲ့တော့95အောက်သို့မဟုတ်92နော်အဲ့ဒီအောက်
မကြခင်နောက်ပိုင်းမှာမကြခင်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီကပေးတဲ့သူတွေကိုကူညီပေးနေတဲ့ကောင်းသောသူရင်းသီလရှင်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်မှာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ချိန်ကိုဗစ်တတိယလှိုင်းမှာဆူဆူရွရွခံနေရတဲ့အတွက်ရုပ်ပန်းရောစိတ်ပိုင်းပါအားပေးနှစ်သိမ့်ကူစားမှုလုပ်ဖို့မဖြစ်မနေလိုအပ်လာတယ်လို့စစ်ဘေးနဲ့ကပေးကြုံနေရသူတွေကိုကူညီပေးနေတဲ့ခရစ်ယာန်သာသနာပြုကောင်းသောသူရင်းသီလရှင်ခိုင်းက Sister Elizabeth Joseph ကပြောပါတယ်မြန်မာပြည်သူတွေလက်ရှိဘယ်လိုအကူအညီမျိုးအဓိကလိုအပ်နေပါသလဲဘယ်လိုအကူအညီတွေပေးနေသလဲဆိုတာတွေကို Sister Elizabeth နဲ့မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကတင်ဆက်ထားပါတယ
Sister Elizabeth Joseph ကခွေးရသာသနာပြုကောင်းသောသူထိန်သီလရှင်တစ်ပါးဖြစ်တယ်။အခုအရင်ကတည်းကလည်းဒီကလေးငယ်တွေအမျိုးသမီးတွေအတွက်အကူအညီဆောင်ရှောက်မှုပေးနေတဲ့သီလရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေ။ဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအချက်တဲတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ကိုဆူဆူဝါကြုံနေရတဲ့အချိန်မျိုးမှာ Sister တို့အနေနဲ့အကူအညီဆောင်ရှောက်မှုတွေလက်ရှိအနေအထားမှာဘယ်လိုပုံစံနဲ့အဓိကပေးနေရတာတွေရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးပါလား Sister။
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့သီလရှင်တွေပါအခုအာဏာသိမ်းပြီးတော့နောက်ပိုင်းမှာဖက်ဖက်မှာအကျက်အတဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြောင်းလာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲတော့ဘယ်လိုပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကိုယ်မှရှိနေတယ်ကျမတို့ main ကလေးတွေရှိနေတယ်အဲ့ဒီ main ကလေးတွေရဲ့လုံခြုံရေးကိုကြည့်ပေးတယ်ပြီးတော့သူတို့ကိုခံအားကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုအပြည့်မစစ်တီချာလောက်ပြီးတယ်အဓိကတော့ပိုးမကူးဖို့တကယ်ရှာစီမံရတာပေါ့ကူးလိုက်လည်းပဲခဏရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အဟာရအပိုင်းမှာနော်နောက်တော့ဒီကျမတက်ဝင်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးမိသားစုစားဝတ်နေရေးကျန်းမာရေးနဲ့အဟာရအပိုင်းတွေကိုစွမ်းကုန်ကူညီပေးနေပါရင်နောက်ပြီးတော့ကျမတို့ဒီ medical team တွေတခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒါနဲ့ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယနိုင်ကိုဒီ wine type ပို့အတွက်သေးတယ်။နောက်အကာအကွယ်ပစ္စည်းတွေဝိုင်းရှာပေးပြီးတော့အခုလူတွေလက်တလောအဲ့လိုပုံစံလေးနဲ့ကူညီပေးနေပါရဲ့
။ Sister တို့ကတော့ဒါ amazing ဒါတွေကကိုယ့်ရဲ့မျက်စိရှိမှပဲကိုယ့်အနီးဝန်းကျင်မှပဲဒါတွေကတွေ့နေရမှာဆိုတော့လေစောစောကပြောတဲ့ဒီအာနာသိမှုကြောင့်နောက်ဒီ COVID ကြောင့်မလို့ကြုံရတဲ့ဒီစိတ်ဒဏ်ရာတွေပေါ့နော်လူတွေကြားမှာဘယ်လောက်ထိပြင်းပြထန်ထန်ဖြစ်နေတယ်ဘယ်လောက်ထိဆူဆူဝါရှိနေတယ်ဆိုတာမျိုးကို Sister တို့တွေ့ရတယ်
။ Sister ကလည်း guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မြန်မာပြည်သူရဲ့စိတ်ကျန်းမာရေးကိုတော့သူစိုးဝါးချိခိုက်နေတယ်လို့ပြောလို့ရပါတယ်။ကျဉ်းချမ်းတဲ့စိတ်ဒဏ်ရာတွေပေါ့နော် trauma လို့ခေါ်ရတာတွေပြီးတော့ depression စိတ်ကျတဲ့ရောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာတွေသေချင်စိတ်တွေပေါ်လာတာသတ်တည်ဖို့ကြိုးစားတာနော် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတော့ကြတယ်ပေါ့နော်မိသားစုဆုံးရှုံးနေချေရတဲ့သူတွေဆုံးရှုံးနေအဲ့လိုမျိုးတွေကြောင့်မလို့စိတ်တော့ကြရအများကြီးရောက်တယ် insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့ပြီးတော့စားလို့မဝင်တာတွေဆိုးရင်ပူပန်ပြီးတော့ဘာလုံးလို့ခံရမှန်းမသိတဲ့အခြေအနေတွေနောက်မျောလင့်ချက်နေလာတယ်ပြီးတော့အမုန်းတရားတွေနောက်ပြီးတော့စိတ်ကစင်ကလေးယောဂတွေအဲ့ဒါတွေကိုကျမရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မ
ဆောဆော sister ထောက်ပြထားတဲ့အရာဆိုလို့ရှင်ပြီးသူတွေထဲမှာဒီနေရူဝါဒီအကျက်အတဲသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ် နမှုစီဝါအချက်တည်းရှိတဲ့ဒီချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအဓိကလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ
်ဆိုတော့သူတို့အတွက်ဒီအခုလိုချိန်မျိုးမှာအကူအညီအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာပိုဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘယ်လိုအကူအညီတွေကသူတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမှာလဲ
လက်ရှိအနေထားကတော့အလိုအပ်ဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျမ်းမာရေးနဲ့စာအုပ်နေရတော့အလိုအပ်ဆုံးပဲပေါ့ဒါကတော့ရုပ်ပိုင်းဆိုင်ရာအကြည့်မယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာကတော့ခုနကျမပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေကအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေပေါ့နော်ဒီဟာတွေလည်းအများကြီးလိုအပ်နေတယ်ပမာပြီးမှကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေကနည်းသေးတယ်ဒီ professional leave ကူညီပေးတဲ့အရာကိုပြောချင်တာပါအဲ့ရနေတဲ့အတွက်ကြောင့်မို့ဒီပိုင်းကိုလည်းလုံးဝမိထားလို့မသိဘူးလို့ကျွန်မပြောချင်ပါတယ်
။ဟုတ်ကဲ့ဆိုတော့ Social Sister ပြောသလိုပဲဒီလူတွေအတွက်အဲစိတ်သက်သာရစေမဲ့နီလန်းတွေလိုအပ်တယ်ဆိုလို့ရှင်လဲဘယ်လိုနီလန်းတွေလိုအပ်နေတယ်လဲဒီအတွက် Sister တို့ကဘာတွေကူညီပေးနေတယ်လဲဆိုတာကိုလည်းပြောပြပေးပါလား
။ကျွန်မပြည်သူတွေရဲ့စိတ်ဓာတ်ကတော့ပြောမယ်ဆိုတော့မှားတယ်မှားရဲ့ဒီလားစဉ်းစားခံနိုင်စမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောလို့ရတယ်။အဲ့တော့အခုပေးနေတဲ့အချိန်မှာဘာတွေဒီကလုတ်ပြီးလဲဆိုတော့မြေတိတ်ချင်းတွေနားထောင်ပေးတာပေါ့နော်မြေတိတ်ချင်းတွေပေးတဲ့အဖွဲ့လိုက်ကုစားမှုတွေနောက်ပြီးတော့တယောက်ချင်းစီကုစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကြိုတင်ကာကွယ်တဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုပြီးတော့မှလုတ်ပေးတာတွေပြီးတော့ self care ပေါ့ကိုဘယ်လိုမျိုးပြုစုဆောင်ရှောက်ရမလဲကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုဘလို့ကျင်ကျင်နာနာနဲ့ဆုံးရှုံးပေးရမလဲအဲ့ဒါပြီးလို့ရှိရင် resilience ကိုငါကျမပြောတယ်ဒီတန်တန်ခံနေကြွားတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးထက်လိုက်ကြလိုက်ဖြစ်သွားတာပေါ့နော်ခက်ခဲတွေကအများများတဲ့အခါကျအဲ့တော့အဲ့ resilience ပိုင်းမှာလည်းကျမတို့ဝိုင်းဝန်းပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘလို့ကန်ကြုံလဲပေါ့နော်ဒီစိတ်ဓာတ်ရာကြီးကြီးမားမားတွေကိုဘလို့မျိုးလုပ်ပေးရရမလဲဘလို့မျိုးကန်ကြွယ်ရမယ်ပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြေတေးကျင်းရတာကိုနားထောင်ပေးရတဲ့တခုလည်းမဟုတ်ဘူးねသူတို့ကပါ exercise လေးပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲ့ပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တဲ့လောက်ကူညီပေးတယ်ကျမအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီဆောင်ရှောက်တဲ့အဖွဲ့တွေ network ဗမာပြည်အတွင်းရောဗမာပြည်အပြင်ရောချိတ်ဆက်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျမတို့မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါတယ်မာ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလဲပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
မြန်မာဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ကိုဗစ်တတိယလှိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကျမပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအလိုပေါ်ဆန်တို့ဥတို့ဆေးတို့အာစီတို့အဲ့လိုမျိုးလေးတွေရှာပြည့်တယ်နောက်ပြီးကြလို့ရှိရင်တော့ PPE တွေသိရမလားအဲ့ဒီရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေဆေးတွေအဲ့ဒါတွေဝိုင်းပြီးတော့မှရှာပြည့်တယ်နောက်ပြီးတော့ဒီမှာကျမတို့နေတဲ့ပတ်ဝန်းကျင်မှာစပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုအိမ်မှာပြင်ဆင်ထားပြီးတော့မှသူတို့လို့လို့ရှင်လာယူပေါ့ဘာတွေဖြစ်လဲဘာစီတွေပေးရမလဲဆိုတော့ဒီမှာ COVID response ဆရာဝန်ကြီးတွေကိုရဲ့အကြံပေးထားတဲ့ဆေးတွေပေါ့သူတို့ရဲ့ prescription တွေကိုကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေကိုလိုအပ်တယ်လို့ပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းအရင်ပြန့်နေတဲ့တစ်ချိန်တည်းမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပို့ပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့သူရဲ့တရင်တွေဆိုတော့ကျွန်တော်တို့ဆိုဒီကနေတိုင်းကြားနေရတယ်ဆိုတော့ဒီလိုတိတ်ကိုကူးဆက်မြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂါဆိုလို့ရှိရင်တကယ်ကူးဆက်မြန်မျိုးရိုးဗီဇာလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာခွယ်ဆေးထိုးထားရအောင်မှာပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂါကကိုကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထွက်လဲအတွဲတကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအကြက်တဲတွေကြားထဲမှာ sister ကိုယ်တိုင်ပေါ့နော်ကြုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပါမှာရယ် ဒီအကြီးကကြတဲ့အချက်ခဲတွေကိုပြောမယ်ဆိုလို့ရှိရင်အသက်ရှူနေဖို့အောက်ဆီဂျင်အပတ်တကူလိုက်ရှာတယ်အောက်ဆီဂျင်ရှာတာတော့တကယ်ကိုမှလည်းဟိုတော်တော်ကိုမှခက်ခဲတယ်အရာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီကြောင့်မို့အရန်ခက်ခဲတယ်ပြီးတော့တခုရှိတာကိုကဒီမှာနေမှာဆေးပြတ်လို့ရန်ကုန်မှာဝယ်တယ်နေဘက်ကိုတဲလာဖို့သူတို့ကတဲမပေးတဲ့တဲစေတနာပေါ့နော်ဒီဓာတ်ရဲမှာဟိုဘယ်လိုပြောရမလဲသူများတွေပြောသလိုပဲတောမီလောင်ရင်တောကြောင်လက်ခပေါင်းခတ်တယ်ဆိုတော့ဟိုပုံစံမျိုးပဲအလေအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအញ្ញံဖြစ်လာတဲ့အခါကျတော့လူတွေကိုကူညီတဲ့အခါမှာရောကိုယ့်ကိုယ်ကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောရမလဲခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းဝေးကျနေတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုယ့်သူကိုယ်ထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအနာတင်ထားတဲ့လူတွေကလည်းမလှုပ်ပေးနိုင်ဘူးအမလောက်ပေးတက်ဖူးဆိုတော့လေစစ်တဲ့တော့အဓိကအခက်ခဲပြောလို့ရှင်ဒီမတရားမှုဒီမတရားအနာတင်ထားတာ ਨੇ အကျံဖက်မှုရတော့ဒီလူတွေကြုံနေရတဲ့အခက်အခဲတွေအားလုံးရဲ့အရင်အမြစ်ပေါ့အခက်ခဲတွေအားလုံးရဲ့အခက်ခဲပေါ့ဒါကတော့လောလောဆယ်မှာကြုံနေရတဲ့အခက်ခဲလို့ပြောပြတာဖြစ်ပါတယ်
အမျိုးသမီးကန္တဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမယ်သုဒ္ဓဆိုလင်အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေး CDC ရဲ့စီမင်းစည်းကမ်းအသစ်တွေနဲ့အခြားအကြောင်းအရာတွေကိုကိုအောင်ကတင်ပြထားပါရခင်ဗျာ
ကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်များလာတဲ့အမေရိကန်ပြည်အောင်စုမှာကာဝယ်ဆေးထိုးထားသူတွေလည်းအဆောက်အုံတွင်နှာခေါင်းစည်းတက်ကြဖို့ပြည်내အချို့မှာဒေသခံအာဏာပိုင်တွေကစည်းကမ်းထုတ်ထားခဲ့ရကနေခုခါမှာတော့အထူးသဖြင့်ရောဂါကူးစက်မှုများတဲ့နေရာတွေအလုံးမှာလိုက်နာကြဖို့အမေရိကန်ကူးစက်ရောဂါကာဝယ်တာစီအေးနဲ့ထိန်းချုပ်ရေးဌာန CDC ကပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီစီကန်တဲ့နဲ့ပတ်သက်လို့အမေရိကန်လူမှုဘလို့တုံ့ပြန်ကြလဲဆိုတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးပြောပြပါမယ်ကိုဗစ်ကာဝယ်ဆေးထိုးထားပြည်သူတွေလည်းအများပြည်သူသွားလာရအဆောက်အုံတွင်မှာနှာခေါင်းစည်းတက်ကြဖို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ဒါစီဌာန CDC ကဇူလိုင်28ရက်နေ့မှာပြင်ဆင်သတ်မှတ်လိုက်ပါတယ်။ကိုဗစ်ဒယ်တာမျိုးကွဲနဲ့ကာဝယ်ဆေးထိုးမထားသူတွေကြောင့်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့ဒေသတွေမှာအထူးသဖြင့်လိုက်နာကြဖို့လိုအပ်တယ်လို့ဆိုရတဲ့ရောဂါကူးစက်မှုတချို့ထိန်းချုပ်နိုင်ပြီးနောက်နွေရာသီမှာခီးသွားလာသူတွေအတော်များလာတဲ့အချိန်မှာပဲအခုလိုစီကန်သတ်မှတ်ချက်သစ်ထုတ်ပြန်တာပါ။Texas ပြည်နယ်ကနေ New York Times Square ရင်မြင်ကိုအလဲလာသူ Mitzi Coffin က
As a person with autoimmune disease, I think that I should probably wear a mask.
ကိုကန်အားစနစ်ပုံမှန်အလုံးမလုံးတဲ့ယောဂါရှိသူတယောက်အနေနဲ့ဆိုရင်တော့အဆောက်အုံတွင်သွားလာရမှာနှာခေါင်းစီးတက်တင်ပါတယ်။ Delta မျိုးကွဲလဲကူးစက်နေတာဆိုတော့တက်တာပိုကောင်းပါတယ်
။ COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအနေနဲ့အဆောက်အဦတွေအတွင်းမှာရောအပြင်မှာရောသွားလာတဲ့အခါမှာနှာခေါင်းစီးတက်စရာမလိုသလိုလူတွေတယောက်နဲ့တယောက်ခက်ခွာခွာနေစရာလည်းမလိုဘူးဆိုပြီးလွန်ခဲ့တဲ့မေလက CDC ကထုတ်ပြန်ထားခဲ့တာပါ။ဒါပေမဲ့လည်းတိုင်းပြည်တော်ဝန်နှာခေါင်းစီးတက်စရာမလိုဘူးလို့ခွင့်ပြုထားတဲ့နေရာတွေရဲ့63ရာခိုင်နှုန်းမှာယောဂါကူးစက်မှုတွေတိုးလာချိန်မှာတော့ဒီကူးစက်မှုကိုတားဆီးထိန်းချုပ်ဖို့ CDC ကဆောင်ရွက်တာပါ။နေ့စဉ်နေ့တိုင်းကမ္ဘာတစ်လွှာကယောဂကူးစက်ခံရတဲ့လူ9ဦးမှာ2ဦးဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးအားလုံးထက်ယောဂကူးစက်မှုနှုန်းပိုများလာတာပါ။သတင်းတစ်ပတ်အတွင်းဖြန့်မြကူးစက်မှုနှုန်းသက်ဟာ 9,000 ကျော်ရှိပြီးဒါဆိုရင်ယောဂကူးစက်မှုအများဆုံးအချိန်ကနှုန်းရဲ့4ပုံ2ပုံပမာဏရှိပါတယ်။ Jeff Kim က
I think it's the right thing to do. I mean with the Delta variant.
Delta မျိုးကွဲရောယောဂကူးစက်မှုတွေပိုများလာတယ်ဆိုတော့နှာခေါင်းစီးတက်တာကပိုကောင်းပါတယ်
။ COVID Delta မျိုးကွဲဟာကူးစက်မှုနှုန်းလည်းပိုများစေပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကခုလိုစီကန်သစ်ထုတ်ပြန်တာကိုသဘောတူပြီးအရင်ကလိုအခြေအနေမျိုးပြန်ကြုံရမှာကိုလည်းစိုးရိမ်သူတွေရှိပါတယ်။ New York မြို့သူ AB Gonzalez က
I think that it's aBut I think it's a step forward in that situation where
ယောဂကူးစက်မှုတွေများလာတဲ့နေရာမှာကြိုတင်ကာကွယ်ရပါမယ်။တချို့ကာကွယ်ဆေးမထိုးသူတွေကြောင့်နောက်တစ်ခါအိမ်ပြင်မထွက်ရစီကံထုတ်တာမျိုးမလိုချင်တော့ပါဘူး။ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တော့နှာခေါင်းစည်းတက်မတက်သူတို့သဘောပါ။ဒါပေမဲ့ယောဂကူးစက်မှုတွေများလာရင်တော့ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နှာခေါင်းစည်းအမြဲတက်ပါ
။ယောဂတိုက်ဖြစ်တဲ့ကိုယ်ကံအားစနစ်မကောင်းသူတွေယောဂအခန်းရှိသူတွေနဲ့ကာကွယ်ဆေးထိုးမထားသူတွေဟာယောဂကူးစက်မှုဒဏ်ကိုအစိုးရအဆုံးခံရနိုင်ကြောင်း CDC ကတတိပေးထားသလိုအဲ့လိုသူတွေကိုမိသားစုအတွင်းမှာရှိနေတဲ့ဆိုရင်နှာခေါင်းစည်းအမြဲတမ်းတက်ကြဖို့လဲ CDC ကတတိပေးထားပါတယ်ခင်ဗျာ လော့စ်အိန်ဂျလိစ်ဝင်းကျင်ကဘားဆိုင်20လောက်မှာဆိုင်ထဲကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးမပြီးဒါမှမဟုတ်မကြသေးခင်ကမှကိုဗစ်ရှိမရှိစမ်းသပ်ထားတဲ့အထောက်အထားပြမှသာဝင်ခွင့်ပေးပါတယ်Silver Lake မှာရှိတဲ့ Egg Bar Bar မှာဆိုရင်လေဒီစီကန်တစ်ကိုဇူလိုင်18ရက်ကတည်းကစတင်ချမှတ်ခဲ့တာပါ။ဘားဆိုင်ဝင်တဲ့ Jennifer Barrick က
This is a community and we care about our patrons.
ဒီနေရာကအစုရလို့ဖြစ်နေပြီးဆိုင်ကိုလာအားပေးကြသူတွေဆိုင်ဝန်တန်းတွေပေးရနေခင်ဖို့အလေးထားပါတယ်။အစုရနဲ့ကျန်းမာရေးဌာနကလည်းညွှန်ကြားချက်မျိုးစုံထွက်နေတာဆိုတော့ဆိုင်မန်နေဂျာနဲ့ပိုင်ရှင်ကလူတိုင်းဘေးကင်းဖို့စီကန်တိတိကျကျချမှတ်လှုပ်ဆောင်လာတဲ့အပေါ်ကျင့်နေပါတယ်လို့သူကပြောပါတယ်။American ပြည်အောင်စုမှာကာကွယ်ဆေးထိုးဖို့မထိုးဖို့နဲ့ပတ်သက်ပြီးတော့လည်းအများအပြားနိုင်ငံရေးသဘောထားချင်းမတိုက်ဆိုင်မှုအပေါ်အခြေခံပြီးတော့ကွဲလွဲနေကြတာပါမြောက်ကယ်ရိုလိုင်းနားကအလေလာသူ Kendall Mango က
Honestly, I feel like it's good that they're like requiring proof because I know a lot of people.
Seto pi jang thau tha pya khain na ko chai par de. Ka wae si thu ma tha de tu ri ga seto tha pi jang saung bi na khong si ma tat ja de tu tor tor mya mya ko ti par de. Na jang a long be yan ni kin mo ku lo lut de tin ma de. Covid ga de ge phit pi lo tor tor mya mya ga de ge ma hou phu lo tin ni ja rong ma lo tu ga pyo par de. Ka wae si ma thu tu ri ba sain twin win kwe ma pi de paw ma chin na tu ri le shi par de. New Jersey ga a le la tu Naughty Bank so tu ga
As far as bars requiring vaccination card
ကာဝဲစီထိုးပြီးကြောင်းထောက်ထားပြမယ်ဆိုရင်တော့မတော်တော့ပါဘူးဒါကတော့လွန်လွန်ပါတယ်အမေရိကကိုပုံမှန်အတိုင်းပြန်လည်ပတ်နိုင်အောင်လုပ်နေချိန်မှာအရင်တုန်းကမရှိခဲ့တာမျိုးကိုဘာကြောင့်လုပ်ကြတာပါလဲလို့သူကပြောပါတယ်ကာဝဲစီထိုးကြဖို့လဲအစိုးရကနီလန်းမျိုးစုံနဲ့စူးစမ်းနေတာမှာဆေးထိုးသူတွေကရွေးချယ်ပြီးငွေသားမဲပေါက်ပြီးတဲ့အစီအစဉ်လဲပေါဝင်ပါတယ်တချို့ပြည်နယ်တွေမှာဆိုရင်ဒေါ်လာတန်းနဲ့ချီစုကြည့်ပေးပါတယ်လော့စ်အိန်ဂျလိစ်မှာ6ရက်အတွင်းကိုဗစ်ကူးစက်မှုပေါင်း1000လောက်ရှိလာပြီး400လောက်ဆေးရုံတက်ကူးသမှုခံယူရတာကြောင့်ဇူလိုင်လလည်းကစပြီးတော့နှကောင်းစည်းပြန်တက်ကြဖို့တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာရာဒီဥရုဖူပြင်း၆သိမ်းမှုကြောင့်အထူးသဖြင့်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေမှာဂုလုံနွေရာသီရောက်တိုင်းတော်မီအကြီးကျယ်လောင်ကျွမ်းလေးရှိပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ဒေသမှာမိုးကြိုးပြရာကနေစတင်လောင်ကျွမ်းတဲ့တာမရက်တော်မီယာဆိုရင်လဲဇူလိုင်၄ရက်နေ့ကတည်းကပါအခုခါမှာတော့ဒီတော်မီကနေထွက်လာတဲ့မိဂိုရီယာမိုင်ပေါင်း2500လောက်ဝေးတဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်စီးတီးထိပါရောက်ရှိလာပါတယ်မြေက4000ကျွဲလောက်မီးလောင်ကျွမ်းနေတာကြောင့်လဲမိဂိုရီဒီလောက်များများလွင့်ပြတ်နေတာပါလူတွေရဲ့ပေါ်ဆမှုကြောင့်အပြင်ရာသီဥတုပူပြင်း၆သွေးမှုတဘာဝဘေးရန်ရဲ့အဖြစ်နဲ့အခုလိုတော်မီတွေလောင်ကျွမ်းတာပါနယူးယောက်မှာကုလိုမိဂိုမျိုးတွေအုံဆိုင်လာတာကူးမာတာမဟုတ်ပါဘူးနယူးယောက်မှာနေထိုင်သူ Greg Marino က
Well, I was surprised by it last year.
မနေ့တုန်းကပထမဆုံးအကြိမ်အနေနဲ့မိဂိုတွေတွေ့ရတော့အံ့အားသင့်မိပါတယ်။အခုလည်းထပ်တွေ့ရတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့နေသားတကြောင်ဖြစ်နေတာကိုသတိထားမိပါတယ်။ရှေ့လျှောက်ပြီးတော့လည်းဘာတွေထပ်ဖြစ်လာမလဲမှန်းလို့ရပါတယ်လို့သူကပြောပါတယ်။ Oregon ပြည်နယ်မှာလောင်ကျွမ်းနေတဲ့ Bootleg Tommy ဆိုရင်လဲ Oregon ပြည်နယ်အတွက်စထုတ်ရမြောက်အကြီးဆုံး Tommy ဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းအနောက်ဘက်ပြည်နယ်တွေမှာပေါ်ပူပြင်း၆တွေ့လာတာကြောင့်လဲတော်မီကိုမြန်မြန်ဆန်ဆန်နှိမ့်သက်ဖို့အခက်အခဲတွေကြုံနေရတာပါကယ်လီဖိုးနီးယားကနေနယူးယောက်ကိုအလေလာသူဂျင်းနာဝီလျံစ်က
I have noticed the skies here in New York being a little bit
ယူယောက်မှာမိဂိုတွေအုံဆိုင်နေတာသတိထားမိပါတယ်မိဂိုတွေကကယ်လီဖိုးနီးယားဘက်ကလာတယ်လို့ပြောလို့ရပါတယ်မီးလောင်ပြီဆိုရင်အနီးနားမိုင်400လောက်မှာမိဂိုတွေအမြဲအုံဆိုင်နေလေးရှိပေမဲ့ဓမ္မတော့အသက်ရှူရသေးတာကြောင့်တော်သေးတယ်လို့ပြောရပါမယ်လို့သူကဆိုပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ကတော်မီယာကုဆိုရင်နီဗားဒါပြည်နယ်အထိကူးဆက်လာတာကြောင့်တာဝန်ရှိသူတွေကဒေသခံတွေကိုဘေးလွရာရွှေ့ပြောင်းပေးနေပါတယ်အဲ့ထဲမှာတော်မီဒန်ကိုမိဘတွေလက်ထက်ကလေးကကြုံရသူတွေလည်းပါပါတယ်မော်ဂန်လာဖေးဗက်ချ်က
My parents were part of the Acorn Fire
ဒီဘာတွေလက်ထက်က Acorn မိကြောင့်အိမ်မိတဲ့ပါသွားပါတယ်ဒီတစ်ခေါက်ထက်ကြုံရပြန်ပြီဆိုတော့အရင်တုန်းကအခြေအနေကိုပြန်သတိရကြပါတယ်ဒီအိမ်မှာပဲမွေးဒီအိမ်မှာကြီးပြင်းလာတာဆိုတော့ကိုရဲ့အလုံးကြုံဆုံးအေးလေးဖြစ်တာကြောင့်ဒီအိမ်ကိုမဆုံးရှုံးကြပါဘူးလို့သူကပြောသွားတာပါဒီတော်မီကိုမိသက်သမား1200ကျော်နဲ့ငြိမ့်သက်နေပေမဲ့ခုထိတော့မထင်းချုံနိုင်သေးပါဘူးခင်ဗျာ
သူရဆိုရင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နှီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်
လေလူထဲမှာအောက်ဆီဂျင်က27ညာတိုင်းလောက်ပါဝင်ပါတယ်။ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ကို COVID-19 တတိယလှိုင်းဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတဲ့ရှားတဲ့အနေအထားကိုရောက်နေတာပါသူက COVID-19 အတွက်ဘယ်လောက်ရေးပါပါတယ်လဲဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးမှာပါ
ဒီ COVID-19 ရောဂါဟာစတိဖြစ်ခြင်းရောဂါလက္ခဏာညူမိုနီးယားနဲ့တူညူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။တနည်းအားဖြင့်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတဲ့ကျွန်တော်တို့သိခဲ့ကြပါတယ်။အဲ့တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုင်ဆိုထုတ်ရတော့နော်။ဒါကြောင့်ဒီ COVID ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းကအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျာ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့တိကျခွင့်နေကြတယ်ခွင့်နေတဲ့ကာလမှာဒီ oximeter လို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကရိယာသေးသေးလေးနဲ့ oxygen ကိုတိုင်းနေကြပါတယ်အဲ oxygen level ကို raise oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်ဒါကြောင့် oxygen ဟာအရေးကြီးတယ်အဲ့ဒီ oximeter လို့ခေါ်တဲ့ကရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်အဲ့ဒီအောက်ကြရင်ဆေးရုံသွားပါဆိုတဲ့လက်ညွန်ကျွန်တော်တို့ရှိတယ်တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမှာလည်းတချို့ဆေးရုံကြီးတွေရှိပါတယ်ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာရီယာလုံနာနှာခေါင်းကိုတက်ပေးကြပါတယ်သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေဗမာနိုင်ငံသမဂ္ဂဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်နာပဲသုံးရတယ်အခုကျွန်တော် Facebook မှာဗမာလူတွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးဤကင်တွယ်ဤအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်နာမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါဘူးလို့ဆိုတော့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလေးလိုပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိမှု leakage ဆိုတာမရှိအောင်လည်းကူဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတာတစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးရတယ်ခက်မိလာရတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမိုင်မေကွန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်မှတ်မရ FDA ကတောင်းမှာဒီဇီရီတီစိတ်တွေမတုံးမနဲ့လို့ရေတံကိုတားမြစ်ရတယ်အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျာအဲလက်ပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်အဲ့တော့ဘယ်စည်ယုံကအောက်ဆီဂျင်စလင်ဒါဆန်ခိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူးဆိုတော့အဲ့ဒီဟာအတွဲကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွဲတကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော်ခက်ခဲမဲ့လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရဲ့သို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာလည်းပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေဟာစက်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လုံးအကြံပြုပေးရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လိုရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေရှင်။ဒီကမှန်ကန်ပါရဲ့လားရှင
်။အဲတစိတ်တစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပေးရစေ။ကိုဗစ်ရောဂါပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရအောင်မှကြံဖန်ပြီးကျွန်တော်တို့လုပ်ရတာဒါအများစုကမဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာဝေးရေးနဲ့စီကန်းတွေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာဝေးရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေဆုံးအပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှာခေါင်းစီးသုံးနံပါတ်3လက်မကြမကြဆေးလက်စီးတဲ့ခါမှာလေရိုးရိုးစပ်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတယ်ဟန်ဟန်ဆန်နတိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်၄ကာဝယ်ဆေးပေါ့ကာဝယ်ဆေးကတော့ဟိုတာမကြီးကျယ်တဲ့မေကွန်ကြီးပမာပြည်တော်ဘာဖြစ်အဲ့ဒါလုံးတင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမှားယွန်းတဲ့သတင်းအချက်လက်တွေမှားယွန်းတဲ့အကြံပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာဝယ်ရေးသင်္ဘုံကြီးလို့ခေါ်တဲ့1234ကိုလိုက်နိုင်ပို့ကအောက်ဆီဂျင်တဲ့တောင်ပိုအရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူအရာနှုတ်နည်းနည်းလေး ခုန1-2-3-5လိုက်ဖို့လူကဂျာနုအများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြီးတဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်းမထွက်နဲ့အထွက်နှကောင်းစီစီလက္ခဏာခဏစီဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုဟိုမမေးမလျော်ဟိုလူတိုင်းလူတိုင်းလုပ်တဲ့နယ်လို့လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆရာတော်တော်အန်တရာတော့ကြီးတာပေါ့နော်ဒီအောက်ဆီဂျင်ကိုမပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လုပ်လို့ရရပါတယ်လားဆရာ
အဲအဲ့မေကွန်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူသဖြင့်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ယောဂန်လက္ခဏာတွေခံစားရတယ်ဖျားတယ်ပြပီးချက်တဲ့ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနက်မရဘူးနောက်တကတချို့ကတော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင် level ကျတယ်အဲ့ဒီယောဂန်လက္ခဏာအားလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအားလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မပြန်ကောင်းပါဒီကိုရိုနာဗိုင်းရပ်စ်ဟာအစာအသောက်ကြောင့်လည်းမဖြစ်ဘူးအစာအသောက်နဲ့လည်းမကာကွယ်နိုင်ဘူးအစာအသောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေဇက်ထိပေါ့နော်ဖြစ်စွတ်စာကာရဲနေအထိအဲ့ဒါတွေကြောင့်လည်းမဖြစ်ဘူးအဲ့ဒါအနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းပါဒါကြောင့်ခုခံအားကောင်းဖို့အရေးကြီးတယ်
။ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်။
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြမှာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရတားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုလက်စာဖြောက်ခရမှုတွေရှိခဲ့ကြောင်းလဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောဆိုလိုက်တာပါ။မြန်မာစစ်အာဏာပိုင်တွေကတော့အများပြည်သူအသက်အိုးအိမ်စီစဉ်ကိုနောက်ရှက်တဲ့အကြမ်းဖက်တောင်းကျမ်းသူတွေအဖြစ်သုံးနှုန်းပြီးတော့နှိမ်နှင်းဖမ်းဆီးနေကြောင်းနဲ့ဥပဒေနဲ့အညီအရေးယူနေကြောင်းလဲတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖက်ပြော်ရီလာတရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တာ6လနီးပါးရှိလာတဲ့အချိန်မှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ပဋိပက္ခတွေလည်းဆက်လက်ပေါ်ပေါက်နေတာပါနိုင်ငံရေးမတည်ငြိမ်အခြေတွေကြားမှာပဲကိုဗစ်ကပ်ရောဂါကူးစက်မှုတွေကလည်းအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်နေကြပါတယ်အာဖဂန်နစ္စတန်နိုင်ငံဟေရတ်မြို့ကကုလသမဂ္ဂရုံးဝန်ထက်ကိုတောက်ကြားနေကရော့ကက်တွေတနက်တွင်နဲ့ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တို့တေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအဆောက်အဦအပြစ်ဖြစ်မှတ်သားအထင်ရှားရှိနေတဲ့အဆောက်အဦရဲ့အဝင်ဝကိုအစိုးရစန့်ကျင်သူတွေကပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်ရဲတပ်ဖွဲ့ဝင်တို့တေဆုံးပြီးတော့အခြားလူတွေလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဟေရတ်မြို့ကအတိကရုံးဝန်ကိုတိုက်ခတ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကအပြင်းထန်ဆုံးပစ်တင်ရှုံချလိုက်ပါတယ်လို့တွဲဖက်ပြောခွင့်ရသူအဲရီကနီကိုကတောက်ကြားနဲ့နယူးယောက်ရုံချုံမှာပြောဆိုသွားပါတယ
်တင်းနေကိုပြောပြပေးသွားတဲ့အတွက်ကျေးဇူးပါလောင်ရေဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zina Abdel Rahman တို့ဖြစ်ကြပါတယ်VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းလိုမီတာ25 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာက YouTube စာမျက်နှာတို့ကပါကျွန်တော်တို့ထုတ်လွှင့်နေတာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကာယောဂါကင်းဝေးကြပါသည်။အခြားသောဘေးအန္တရာယ်တွေတွေလည်းကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါသည်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ VOA အစီအစဉ်တွေကိုဒီမနေ့ဒီကနေ့ညမှာလဲည9:00နေ10:00အထိကျွန်တော်ထုတ်လွှင့်သွားမှာဖြစ်ပါတယ်။